နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တက္ကသိုလ်ရေးကြံလန်းနေအမှတ်54ကိုလာမယ့်မတ်လ20ရက်မှာလေလံဆွဲသွားဖို့ပြင်ဆင်ထားတယ်လို့တရားရုံးနဲ့ဤဆက်သူတွေကပြောလိုက်ပါတယ်။ကျန်ငွေသိန်းပေါင်း33,500နဲ့လေလံတင်ပြစ်မယ်လို့ကမ္ဘာ့တရားရုံးကလည်းအမိန့်ချလိုက်တာဖြစ်ကြောင်းတရားရုံးနဲ့ဤဆက်သူတွေစီကသိရပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုအလိမ်မှာပြောပြပေးပါဦးခင်ဗျာ။
မှန်54တက္ကသိုလ်ရိပ်သာလန်းဆိုရင်ရန်ကုန်ကဒေါက်ဆန်းစုကြည်ရဲ့လိပ်စာအဖြစ်ကဘာကတည်ကြပါတယ်။မတ်လ20ရက်နေ့မှာဒီအိမ်ကိုကြက်ွေသိန်းပေါင်း33,500နဲ့လေးလံပြစ်ဖို့ကမာရွတ်တရားရုံးဘက်ကအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့ဒီဆက်သူတွေစီကနေသိရပါတယ်။လက်ရှိအခြေအနေမှာတစ်ဖက်သက်လေးလံပြစ်တဲ့သဘောဖြစ်နေတယ်လို့မတရားဖိနှိပ်မှုတစ်ခုဖြစ်တယ်လို့ဝါရင့်ရှိနေကြီးဦးကြည်ပြည်ကတော့အခုလိုတုံ့သက်ပါတယ်။
တကယ်ကြတော့အဲ့ဒီအမှုကတရားရုံးချုပ်ကြီးနိုင်ကြီးသားကိုအဲ့ဒီအမှုပြန်ဖွင့်ဆိုင်ပြီးတော့အထူးခုံရုံးနဲ့ပြန်ပြီးတော့အောက်ဆန်းဦးကိုအနိုင်ပေးလိုက်တာကိုအဲ့ဒီနေရာစမတရားမှုကတော့စတော့တာပဲလေကျွန်တော်တို့ခေါ်တော့ပါလီပန်လုံးကိုတတိပြန်ချီဦးတန်းစိန်ကနေပြီးတော့ပြောတဲ့စကားရှိတယ်အင်းရလာမှရှိတယ်ကုဒေါကကြီးတွေအိမ်တဲ့ချန်ကဝချုပ်အောင်ဆန်းဇာပတကကော်မတီရရန်မုံငွေတွေနဲ့ဝဲပေးထားတာဒါမှမဟုတ်နိုင်ငံတော်ပိုင်ပစ္စည်းဖြစ်တယ်တကယ်လို့အများပိုင်ပစ္စည်းတွေလည်းဝဲထားတာကိုအဲ့ဒီပစ္စည်းတွေကိုစစ်စိုးရဖြစ်ဖြစ်ဘာအစိုးရဖြစ်ဖြစ်အဲ့ဒီအစိုးရကလုံမယ်ဆိုရင်သူရဲ့အပကလုံးတဲ့အဲ့လုံတဲ့လူတွေကိုတရားစွဲခွင့်ရှိတာပဲအပကလုံးဆိုအများပိုင်းပစ္စည်းလုံးဆောင်အလဲဆုံးထောင်ဆယ်နှစ်ကတစ်သက်တည်းချနိုင်တယ်အဲ့ဒီလေလံပစ္စည်းကိုဝယ်တဲ့လူကိုလည်းအပကပုံမှန်နဲ့သူ့ကိုလည်းထောင်ဆယ်နှစ်ကနေတစ်သက်တည်းချနိုင်တယ်အဲ့လိုရှိတဲ့ဥရိယဒါမှမဟုတ်ဒါဗိုလ်ချုပ်အောင်ဆန်းရဲ့ဇာပတကော်မတီရဲ့ရန်မုံငွေနဲ့ဝယ်ပေးထားတဲ့ပစ္စည်းတွေဖြစ်တယ်ကိုဒီလိုလုတ်ခွင့်မရှိဘူးလို့ကျွန်တော်တို့ကတော့ဒီလိုတွေ့ရှိရပါလေဗျာ
လေလံသဘောတရားအရာရောဥပဒေပိုင်းအရာရောလက်ရှိပိုင်ဆိုင်ထားတဲ့ဒေါက်ဆန်းစုကြည်ကိုတိုင်လေလံကြံကင်းစီကိုပထမဆုံးတင်ပြရမှာဖြစ်ပါတယ်။ပြီးရင်ဦးအောင်ဆန်းဦးဘက်ကတင်ပြပြီးတော့ဖြစ်သင့်ဖြစ်ထိုက်တဲ့ကြံကင်းစီတရက်ပေါ်အောင်တရားရုံးဘက်ကတတ်မှတ်ပေးပြီးမှအခုလိုတင်ရမှာပါ။ဒါပေမဲ့လက်ရှိမှာဒေါက်ဆန်းစုကြည်ဘက်ကတရားဝင်လေးလံကြံခင်းစီတင်ပြထားတာမရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေမှာလည်းဒေါက်ဆန်းစုကြည်နဲ့တရားဝင်တွေ့ဆုံခွင့်မရခင်မှာအခုလိုလေးလံတင်ဖို့ဆုံးဖြတ်ခံရတာဖြစ်ပါတယ်။လေးလံကိစ္စနဲ့ပတ်သက်လို့အကျဉ်းချခံနေရတဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဘာမှမသိသေးဘူးလို့လည်းဒီဆက်သူတွေကပြောပါတယ်။လေလံသဘောတရားအရာအခုတက်မှတ်လိုက်တဲ့လေလံဈေးအပေါ်မှာဒေါက်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစစ်စစ်တရားရုံးတင်ကန့်ကွက်နိုင်ပါတယ်။စစ်ကောင်စီဘက်ကဒေါက်ဆန်းစုကြည်ရှေ့လေတွေကိုမီဒီယာကိုဖြေကြားရင်ထောင်ချမယ်လို့ဥပဒေထုတ်ကတ်သက်ထားတာမို့လက်ရှိအခြေအနေမှာဒေါက်ဆန်းစုကြည်ရှေ့လေတွေဘက်ကဘလို့တုတ်ပြမလဲဘလို့ဆက်လက်လှုံ့ဆော်မလဲဆိုတာမသိရသေးပါဘူး။ဒေါက်ဆန်းစုကြည်ထိမ့်သိမ်းမခံရခဲ့အချိန်မှာဒေါက်ဆန်းစုကြည်ဘက်ကဒီအိတ်ကိုပြတိုက်လို့လှုပ်ဖို့စိတ်ကူးရှိတဲ့အကြောင်းဒီဆက်သူတွေဘက်ကပြောဆိုထားပါတယ်။လက်ထောက်တစ်ခုနဲ့မှာဒေါက်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိတ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့ပါတယ်။2016ခုနှစ်မှာတော့ဒီအိတ်ကိုဒေါက်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့လျောက်ခွဲယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးဘက်ကအိမ်မကြီးကိုဒေါက်ဆန်းစုကြည်ကရပြီးတော့ဦးအောင်ဆန်းဦးကပြိုပြက်နေတဲ့အိမ်ရသေးကိုရလို့မကျင်လက်တာဖြစ်ပြီးတော့အိမ်ကိုလေးလက်တင်ခွဲယူမယ်ဆိုပြီးတော့ဦးအောင်ဆန်းဦးဘက်ကတရားရုံးအစစ်စစ်ထပ်မံတရားစွဲလျှောက်လဲခဲ့ပါတယ်။ဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်စစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်မှာရှိတဲ့ပြည်အောင်စုတရားလွှတ်တော်တရားသူကြီးကိုဦးပါတဲ့စုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့မှာဦးဆောင်သူအဖြစ်ပါဝင်တဲ့ပြည်အောင်စုတရားသူကြီးချုပ်စီကိုဦးအောင်ဆန်းဦးကထပ်မံပြီးတော့2019ခုနှစ်အတွင်းမှာအထူးလျှောက်လွှာတည်သွင်းခဲ့ရမှာပြည်အောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်ဆန်းဦးလျှောက်ထားခဲ့တဲ့အတိုင်းခြံတဲ့နေကိုလေးလံပြစ်ပြီးတော့ခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂတ်လ22ရက်နေ့မှာပြန်လည်အမိန့်ချခဲ့ပါတယ်ဒီလိုအမိန့်ချခဲ့တာကိုလာမယ့်မတ်လမှာအကောင့်ထဲပို့ဖို့အခုလိုပြင်ဆင်နေတာလည်းဖြစ်ပါတယ်